မြန်မာလေးသမားတသိန်းကျော်အတွက်အမေရိကန်ဒေါ်လာ၈သန်းတန်ဖိုးရှိတဲ့အသေးစားချင်းငွေနဲ့နည်းပညာကူညီပေးဖို့အမေရိကန်အစိုးရရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှု Corporation OPIC နဲ့မြန်မာလေယာကဏ္ဍကိုကူညီပေးနေတဲ့ Proximity Finance တို့သဘောတူလက်မှတ်ရေးထိုးလိုက်ပါတယ်။လေယာကဏ္ဍမှာလိုအပ်နေတဲ့တီးနှံစိုက်ပျိုးရေးရရှိရေးနည်းပညာဖွံ့ဖြိုးရေးအတွက်အခုလိုကူညီထောက်ပံ့ပေးတာလို့ OPIC ရဲ့အကြီးအကဲကပြောပါတယ်။ဧကနေလေသမားတွေအတွက်ထုတ်ချေးပေးမယ့်အမေရိကန်အကူအညီကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်
။အမေရိကန်ဆိုရရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဘဏ္ဍာရေးအကူအညီပေးရေးအဖွဲ့အစည်းဖြစ်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှု Corporation OPIC အနေနဲ့မြန်မာနိုင်ငံကဝင်ငွေနဲ့လေသမားတွေအတွက်လိုအပ်တဲ့အသေးစားချင်းငွေထောက်ပံ့ပေးနိုင်ဖို့အမေရိကန်ဒေါ်လာ၈သန်းကူညီပေးတာဖြစ်ကြောင်း OPIC ရဲ့အကြီးအကဲ Eric Jones ကပြောပါတယ်။
We're excited to do this deal with Proximity.
အခုလိုကျွန်တော်တို့ OPIC နဲ့ Proximity Design နဲ့ပူးပေါင်းပြီးကြီးလက်မှာရှိတဲ့လေသမားတွေအတွက် American Dollar 7သန်းထောက်ပံ့နိုင်တာအတော်ပဲစိတ်လှုပ်ရှားပါတယ်။ဒါကတူးချင်းအနေနဲ့ရောလေယာစီးပွားအတွက်ပါအရေးပါတဲ့ငွေကြေးအထောက်အပံ့မျိုးဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။အခုလိုကူညီပေးတာဟာ American ဆိုရရဲ့မြန်မာနိုင်ငံပေါ်ကူညီပေးနေတဲ့တစ်စိတ်တစ်ပိုင်းဖြစ်ကြောင်းလက်မှတ်ထိုးဘက်ကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီး Scott Marcy ကပြောပါတယ်။
And the U.S. government prime interest in being in Myanmar at all.
မြန်မာနိုင်ငံနဲ့ပတ်သက်လာရင်အမေရိကန်ဆိုရရဲ့အဓိကယူရချက်ကနိုင်ငံကိုငင်းချမ်းပြီးကြွေးဝါတိုးတက်အောင်အထက်တက်ကကြိုးစားနေတဲ့သူတွေကိုအတက်နိုင်ဆုံးအကူအညီပေးသွားဖို့ပါ။အားလုံးသိတဲ့အတိုင်းပဲဒီလိုလုပ်ဖို့ကစိန်ခေါ်မှုတွေရှိတယ်လို့အခွင့်အလမ်းတွေလည်းရှိပါတယ်။လူတွေရဲ့ဘဝကိုခတိရောက်ရောက်နဲ့တကယ်အကျိုးပြုစေနိုင်ဖို့တခုတည်းသောနည်းလမ်းကအသေးစားငွေချေးလုပ်ငန်းတွေကိုလက်လန်းမီနိုင်အောင်ထောက်ပံ့ပေးတာပါပဲ
။အခုထောက်ပံ့မှုဟာဧကနဲ့လေသမားတွေအထူးသဖြင့်ရင်းနှီးငွေနှဲပါနေတဲ့အမျိုးသမီးတောင်သူတွေကိုလည်းအဓိကရည်ရွယ်ပြီးကူညီပေးတော့မယ်လို့တောင်းရှိသူတွေကပြောပါတယ်။အခုထောက်ပံ့တဲ့ငွေချေးတွေကိုဧရာဝတီတိုင်း၊မန္တလေးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်းနဲ့ချမ်းပြည်နယ်စတဲ့ဒေသတွေကတောင်သူတသိန်းကျော်ကိုအသေးစားချင်းငွေလုပ်ငန်းနဲ့နည်းပညာတွေထောက်ပံ့ပေးတော့မယ်လို့ Proximity Design ရဲ့တာဝန်ရှိသူတွေကပြောပါတယ်။ Proximity Design အနေနဲ့ပုံမှန်အသေးစားငွေချေးလုပ်ငန်းတွေနဲ့မတူဘဲစိုက်ပျိုးကင်းအခြေပြုငွေချေးစနစ်ကိုလုပ်ကိုင်နေတာကြောင့်ဝင်ငွေနဲ့လေယာလုပ်ကိုင်သူတွေအတွက်ချင်းငွေကြောင့်ဝန်ထုပ်ဝင်ဖို့တတ်တာစီမယ်လို့ Proximity Finance ရဲ့ဗဏ္ဍာရေးအကြီးအကဲမစိမ့်ွယ်ဦးကပြောပါတယ်။
ဆိုတော့ဟိုတောင်သူကအခုဒီလမှာငွေထုတ်ချလိုက်ပြီသူစက်ပြိုးသရိတ်တွေပဲစက်ပြိုးလိုက်ပြီဆိုပါဆိုနောက်3-4လနေတဲ့အခါမှာသူတို့ရာသီပေါ်တဲ့အခါမျိုးရှိတယ်။အဲ့ဒီအချိန်ကျတော့သူတို့အနေနဲ့ငွေပြန်ဝင်လာမယ့်အခါမျိုးရှိတယ်ပေါ့နော်။အဲ့တော့ကျမတို့ကလည်းချင်းငွေပြန်ကောက်တဲ့အခါမှာသူတို့ငွေပြန်ပေါ်နိုင်တဲ့ရာသီပေါ်နိုင်တဲ့အချိန်ကျတော့မှသူတို့စီကနေပြီးမှပြန်ပြီးကောက်ခံတဲ့စနစ်မျိုးတွေပြန်ပြီးမှလုပ်ပေးပါတယ်။ဆိုတော့အဲ့လိုမျိုးလုပ်ပေးခြင်းအပြင်ပေါ့နော်တောင်သူတွေအနေနဲ့ကြည့်မယ်ဆိုရင်လည်းသူတို့မိုက်ခရိုဖိုင်နန့်ကျမတို့ပြန်ပေးရတဲ့ငွေပမာဏတွေလေသူတို့အတွက်ဝန်ထုပ်ဝန်ပိုးတွေမဖြစ်တော့ဘူးသူတို့ကျမတို့ပေးတဲ့ထုတ်ပုံတွေကလည်းသူတို့ရဲ့လိုအပ်ချက်နဲ့ใกล้ညီမျိုးရှိတာကိုတွေ့ရတယ်အဲ့တော့သူတို့ကလည်းအကျိုးကျေးဇူးတွေအများကြီးရှိတာတွေ့ရပါတယ
်အခု OPIC ရဲ့ထောက်ပံ့ပေးငွေဒေါ်လာ၈သန်းအပြင်မိဖက်ဖွဲ့စည်းဖြစ်တဲ့ Scope Foundation ကလည်း Proximity Design ရဲ့အသေးစားချင်းငွေအစီအစဉ်မှာအမေရိကန်ဒေါ်လာ၈သန်းထည့်ဝင်ပံ့ပိုးပေးထားတယ်လို့မတ်စိန်နွယ်ဦးကပြောပါတယ်မြန်မာနိုင်ငံရဲ့လုံသားအင်အား60ရာခိုင်နှုန်းဟာလေယာကဏ္ဍမှာဝင်ရောက်လုပ်ကိုင်နေပြီးတော့လေယာကဏ္ဍထုတ်ကုန်တန်ဖိုးဟာစုစုပေါင်းပြည်တွင်းထုတ်ကုန် GDP တန်ဖိုးရဲ့ခန့်မှန်းခြေ30%နှုန်းရှိကြောင်းကုလသမဂ္ဂဆန္ဒအခါနဲ့စက်ပြိုးရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ